ထိုင်းနိုင်ငံစမုတ်ပရာဂန်နဲ့စမုတ်ဆုခန်ပြည်နယ်တွေမှာတရားမဝင်နိုင်ငံသားတွေကိုထိုင်းတာဝန်ရှိသူတွေကအောက်တိုဘာလ16ရက်နေ့မှာပိုက်စိတ်တိုက်ဖမ်းဆီးတာမှာမြန်မာနိုင်ငံသား6ဦးကျော်လည်းဖမ်းဆီးခံရပါတယ်။ထိုင်းနိုင်ငံပြည်နယ်နှစ်ခုအတွင်းနေရာ55နေရာနဲ့လူမျိုးတိုက်ခန်းတွေမှာအခုလိုရှာဖွေပြီးတော့ဖမ်းဆီးတာပါ။ဒါနဲ့ပတ်သက်ပြီး VOA ထိုင်းအခြေစိုက်သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်။ထိုင်းနိုင်ငံစမုတ်ဆခုံးမြို့နယ်အတွင်းမှာတော့ရဲတုံစုရချေဟပ်ဖန်ကိုရိုင်းလာရောက်စစ်ဆီးခဲ့ပါတယ်။သမိုစခွန်မြို့နယ်အတွင်းကအခန်း60ရှိတဲ့တိုက်ခန်းကိုရဲတပ်ဖွဲ့ကဝင်ရောက်စစ်ဆီးခဲ့ရမှာမြန်မာနိုင်ငံသားတွေဟာထွက်ပြေးခဲ့ကြပါတယ်။သမိုပရာဂန်ပြည်နယ်ဖပ်ပဒံခရိုင်အတွင်းကတရားမဝင်နေထိုင်နေကြတဲ့နိုင်ငံသားတွေကိုအော်တိုဘားလ16ရက်နေ့ကရဲနဲ့လာဝကအင်အား190ကျော်သုံးပြီးဖမ်းဆီးလိုက်တဲ့ထဲမှာနိုင်ငံသားအလုပ်သမား180ကျော်ဖမ်းဆီးခဲ့တယ်လို့အဲ့ဒီထဲမှာမြန်မာနိုင်ငံသားတွေလည်းဖမ်းဆီးခံခဲ့ရပါတယ်။သမုတ်ပရာဂန်ထဲမှာတော့နေရာပေါင်း55နေရာကိုဝင်ရောက်ဖမ်းဆီးစစ်ဆေးတဲ့အခါမှာနိုင်ငံသား333ဦးနဲ့မြန်မာနိုင်ငံသား959ဦးလောက်အိုနိုင်ငံသား42ဦးကိုဖမ်းဆီးခဲ့တာပါ။မြန်မာရွှေပြောင်းလုံသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့မြန်မာရွှေပြောင်းလုံသမား600ကျော်ဖမ်းဆီးခံခဲ့ရတယ်ဆိုပြီးပြောပြပါတယ်
။600ကျော်လောက်ပါမယ်။ဟုတ်ကဲ့။တချို့ကျတော့ဒီလိုခင်ဗျဟိုတချို့လုံသမားတွေလည်းဒီဆိုင်းအစိုးရရဲ့နောက်ဆုံးဥပဒေကိုသိပြီလားဆိုတော့သိနေပြီ။သို့တော်ညာလည်းသူတို့ထင်တာဟိုနေချင်းညာရှင်ဝုန်းနည်းနည်းလိုက်မှဖမ်းတဲ့အခါကျတော့ညီလို့ရသေးတယ်ဆိုပြီးနေနေတာကြီးလည်းကျွန်တော်တွေ့နေရတယ်။အဲသူတို့ထင်တာကဆိုင်းအစိုးရကဟိုအရင်တုန်းကဒီရွှေပြောင်းလုံသမားနဲ့ပတ်သက်မှဒီထိုင်းအစိုးရကထုတ်လုပ်ပေးတဲ့ပန်းရောင်တက်လို့ဟာမျိုးတွေကျန်နေဖွင့်ပေးမယ်လို့မျိုးလင်းချက်တွေနဲ့နေနေတဲ့လူတွေရှိနေကြတယ်အဲ့တော့အဲ့ဒါတွေကိုတချို့ကတော့ဟိုမြေတုံနယ်ဖျားလေးတွေမှနေနေကြတော့အခုပတ်စ်တဲ့လဲစစ်တဲ့ခါကျတော့တွေ့ကုန်တာပေါ့
ဖန်စီခံရတဲ့သူတွေထံကနေမူရစ်ဆေးဝါးအဖြစ်သုံးဆွဲနေတဲ့ဆေးရွက်တွေနဲ့မူရစ်ထုံထိုင်းတက်တဲ့ချောင်းဆိုးပျောက်ဆေး456ပလင်းကိုပါဖမ်းမိခဲ့တယ်ဆိုပြီးထိုင်းရဲတပ်ဖွဲ့ကဆိုပါတယ်အခုရက်ပိုင်းအတွင်းမှာထိုင်းအစိုးရကအဖမ်းဆီးတွေခက်ခက်ခိုက်လှုပ်လာပြီးတရားမဝင်နေထိုင်နေတဲ့နိုင်ငံသားတွေကိုလည်းဖမ်းဆီးရေးယူနေတာပါထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလုံသမား3တန်းထက်မနည်းအလုပ်လုပ်ကင်နေကြတာဖြစ်ပြီးအထောက်ထားလုပ်ထားတဲ့မြန်မာလုံသမားတွေကတော့တန်းတသိန်းကျော်ပဲရှိပါတယ်ရှင်